မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့ NLD အစိုးရလက်ထက်မှာအရီလိုက်စားမှုတပ်ဖြည့်ရေးစောင့်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်အရသာအစိုးရလက်ထက်အရီလိုက်စားမှုတပ်ဖြည့်ရေးအစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲဘယ်ကဏ္ဍဘယ်ဌာနတွေမှာအချင်းဖြတ်ခြားစားတဲ့ပြဿနာတွေကိုအဓိကဖြေရှင်းဖို့ကြံနေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ယောက်ကိုလည်းဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်တန်းဦးဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးတရာသွေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်တန်းဦးရဲ့တုံးသက်ချက်ကိုကြားချင်ပါတယ်ဒီကျွန်တော်တို့သမရဦးမြင့်ကိုရိုင်လက်ဒီတကြံနှစ်တကူမိန်ကောင်းမှာအချင်းပြတ်ချဆမှုတွေနေနေမဲ့ဆိုပြီးဂရီပေးပြီးတဲ့နောက်ပိုင်းမှာပဲအရေးယူကန့်ကျော်တဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အရီလိုက်ဆောင်ပြဿနာကိုတက်ဖြတ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအရှိန်မြင့်လောက်လာပြီလို့ပြောနိုင်မလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာကျွန်တော်တို့တိုင်းပြည်မှာတော့လက်ပေးလိုက်ယူတော့အရင်အစိုးရလက်ထက်မှာပြာတာကနေသမရအထိမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရကြီးဦးဝင်းမင်းကရှေ့နေတယောက်လည်းဖြစ်တဲ့အခါကျတော့တန်းကြီးမှာအကျင့်တဲ့ခြားစားနဲ့ပတ်သက်ပြီးတော့ကင်ပြေမယ်လို့ကျွန်တော်တို့တန်လိမ့်ချန်ချပြီးတော့စတင်နေတိုင်းတွေနေပြီဖြစ်တဲ့တွေကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြရမှာဖြစ်ပါတယ်ဗျာဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲနေရာတိုင်းဌာနတိုင်းအသင့်တိုင်းမှာလက်ပေးလက်ယူနဲ့အကျင့်ပြည့်ခြားစားမှုပါဆရာနာရှင်စနစ်တလျှောက်လို့မှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်းစားလို့ပဲပွားများနေတဲ့အနေထားရောက်နေတဲ့အတွက်သမရာကြီးဦးဝင်းမင်းရဲ့လောက်ကန်ဆောင်ရွက်မှုကိုကျွန်တော်တို့ကြိုးစားတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါကျွန်တော်နောက်တူးဖြစ်တဲ့ဆရာဦးတရားသွေးလည်းရှိနေပါတယ်ဦးတရားသွေးရဲ့သဘောထားကမြအခုကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာအခုစပြီးဟိုအရေးယူတဲ့ကင်တွေ့တယ်ဆိုတော့တင်းနေကျွန်တော်ကြားရတယ်ဆိုတော့ဒါရီကဒီအခုအရသာအစိုးရလက်ထက်မှာဟိုဒီအချင်းပြတ်ချဆမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျ
အခုကလေဟိုကျွန်တော်နားလည်တာတိုင်းစားဒီပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ဖြစ်ပြောတော့ဘလို့ဟိုမတိုင်ရင်ဒါမှမဟုတ်တိုင်းစားတွေကထိရောက်မှုအားနည်းတယ်ဆိုလို့ရှိလို့ရှိလို့ရှိရင်အဲအရေးယူဖော်ရနိုင်မှုရှိပါမလားဆိုရဲအဲဟိုဘောတော့ဆိုရင်ဘုရားအချိန်မြင့်တော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောနေတာကဒီအချင်းပြတ်ချဆမှုဆိုတာကတော့တိုင်းစားတွေကိုအခြေခံပြီးတော့တိုင်းတွေနေုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီအစ်စ်တက်ထောက်ထားမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာစောင့်ကြည့်တာမျိုးဒါမှမဟုတ်လူချင်းသိမ်းတာမျိုးဒါမှမဟုတ်တတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ပေါ့အခါအားလို့ဆိုလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းစားတွေပေါ်မှာခြေခံပြီးလုပ်နိုင်မယ်ဆိုရင်တော့ဖြင့်ကျွန်တော်တို့ထိထိရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းစားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုတော့နောက်ထပ်ဒီလမ်းတွေကိုလည်းပေါ်လာတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါကတော့ဉာဏ်ကစားတာပဲဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်တော်တို့အဖြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းတောင်းတယ်အဲတို့ရဲ့ဒီအခြေဆက်ပေါ့နော်ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအခြေဆက်နဲ့အားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းလို့ဒီလိုလောက်ခံစားတောင်းနေတယ်ကျွန်တော်တို့ဒီအဲဒီလိုနဲ့ပေါ့နော်ဒီဟိုရင်းဒီဉာဏ်ရင်းရှင်ရတဲ့ခါမှာတော့တော်တော်လေးတွက်ဖို့တော်တော်လေးကိုကအဲကိုကချိုးမြင်မှုလိုတယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ကိုတရားသွေးဆွေးနွေးရခြေစုပါကျွန်တော်တို့ဆွေးနွေးဝက်တော့ကိုဟိုဆွေးနွေးဝက်ဆိုပြီးဟိုစာရေး Facebook ကနေရေးသားထားတဲ့တချို့လည်းရှိပါတယ်ဒီတွေကတချို့တော့မဆုံမဖတ်ပြပေးပါအောင်ခင်
ဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆက်နေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာချက်ချင်းနိုင်ပိုင်းရက်ပိုင်းစသဖြင့်အချိန်အတိအကျဆောင်ရွက်ပေးရင်သက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောင်ရွက်ပေးတဲ့ policy ချမှတ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဥပမာစာရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံတွေလျှောက်ထားခြင်း e-government လုပ်ငန်းအများအဆုံးအကောင့်ထဲပေါ်ရန်ဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ပညာရေးဌာနတောင်မှလက်စားနေတဲ့မြန်မာပြည်မှာလက်မစားတဲ့ဌာနဆိုတာတဲ့မဖွဲ့စည်းရသေးတဲ့ဌာနပဲရှိမှာပါတဲ့ဥပဒေကလည်းစာရွက်ပေါ်မှာပဲအိပ်ပျော်ကောင်းတော့အချိန်ဆိုတော့ဥပဒေရေးဆွဲတဲ့သူကိုနိုင်ကိုကဒီဥပဒေကိုလိုက်နာနိုင်မှာရဲ့လားလို့မေးရမလို့ဖြစ်နေပါပြီတဲ့ဝတန်ဦးဆိုတဲ့အကောင်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စားမှုကိုထိထိရောက်ရောက်ကင်တွယ်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင်ကတော့မြန်မာပြည်မှာအရေးယူထောင်ချတာမရှိဘူးတဲ့ယာတူးဖြုတ်တာနဲ့အလုတ်ပြောင်းပြစ်တာပဲရှိတယ်တဲ့နောက်ဂင်ပီကတ်ဆိုတဲ့အကောင်ကတော့ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသိခံမှရမယ်တဲ့အီချောကတော့ရှိတယ်တဲ့တရားရုံးတွေစီပင်သားရနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook မှတ်ချက်တွေမှာဒီအားကြီးလိုက်စားမှုတွေခြေခြေပြင်းပြင်းရှိနေသေးတဲ့ပုံမှာစိတ်ပြည့်တဲ့အတန်တွေဟိုကျွန်တော်အဓိကတွေ့ရပါတယ်ဆိုတော့ဆရာဦးတင်းတန်းကိုတခုမေးချင်ပါတယ်အခုအချိန်မှာကျွန်တော်ဒီအချင်းပြတ်ချဆမှုတွေနဲ့ပတ်သက်လို့ဒီအရေးယူရဲကင်တွေ့ရဲဆိုတဲ့သတင်းတွေထွက်လာတဲ့အထက်မှာဒီအစိုးရအုပ်ချုပ်ရေးပိုင်းကပုံကိုယ်တွေကိုကင်တွေ့တာတွေတွေ့ရပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းပြတ်ချဆမှုဆိုတဲ့ပြဿနာဒီအောက်ခြေဝန်ထမ်းပိုင်းအထိအမြင့်တွင်နေတဲ့ပြဿနာဖြစ်တာ ဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလည်းဖြည့်ရှင်းမှုမလုပ်နိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးဆောင်ရွက်မှုတွေမှာအားနည်းတယ်လို့မဆိုနိုင်ဘူးလား
အကျိုးနိုင်နေကကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအကြည့်ပဲစားစားမှုတက်တဲ့အပြစ်ပေးရေးယူနေမရနိုင်ဘူးတစ်ခါကသူတို့ရဲ့ဘဝရည်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဘူဒီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနနေထိုင်မှုအတွက်အိမ်တွေတမိုးတဲ့အင်အားတွေပေးမယ်နောက်တာသမီတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပေးမယ်ပညာသင်ကြားစေတွေအရာမျိုးတွေတော့ပါဖို့ဒူတယ်ဗျလက်ပိလိုက်ယူရတယ်ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းဒီအရင်ဆက်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအတိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာလက်ပိလိုက်ယူတာတရံမျိုးမျိုးနဲ့ရှိနေတဲ့အတွေ့ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရေဆိုင်နေရတာဖြစ်တယ်အဲ့ဒါကြောင့်မို့အောက်ခြေဝန်ထမ်းတွေကိုလည်းပဲအပြစ်ပေးရုံမှမျှနေမှာကပဲနဲ့သူတို့ရဲ့လက်ပိလိုက်ယူမလုပ်နိုင်အောင်ထိုက်တင်တဲ့နားစာပေါ့နော်ဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လုပ်ကန်ဆောင်ဖို့လိုအပ်မယ်လို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါ။ကိုတီယာသွေးသဘောထားကိုခင်ဗျာကျွန်တော်တို့ဒီအစိုးရဒီရန်နေရကိုမှလည်းပဲဖြည့်ရှင်းအားမဲ့အပိုင်းတွေရှိနေတယ်ဆိုတော့ဒါတွေကိုကင်ပယ်ဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျာထင်တာမြင်တာ
။ဟိုပေါ့နော် NLD အစိုးရရဲ့ပြဿနာကကျွန်တော်တို့ဒီဟိုဝန်ထမ်းအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေပေါ်ပါဘလို့ထိုးပေါက်ကိုင်းတွေမလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ထွေးတဲ့ဖွဲ့စည်းမှုဆက်တွေဆောင်ရွက်မှုတစ်ဆုံးလုပ်ပြီးဒါတွေအားလုံးကဟိုဒီအထူးအသည့်အနေနဲ့တော်တော်လေးပြင်းထန်ဖို့လိုသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကိုင်းဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကိုင်းဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုဒီလိုဒီကိုင်းကြီးတွေကကျွန်တော်ဒီဌာနထဲမှာကြွားကျင်ပြီးတာရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပမှာကျွန်တော်တို့ဒီစီးပွားရေးသမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးချင်တဲ့လူပဲဖြစ်ဖြစ်မတမားတဲ့ဒီမတရားတဲ့ဒီမျိုးကိုအလုပ်ကိုပြီးောက်ချင်တဲ့လူပဲဖြစ်ဖြစ်အပြင်မှာရှိတဲ့ demand နဲ့ရှိနေတယ်။ဆိုတော့တခါတည်းကြာဒီ demand နဲ့အထက်အလုပ်ပေးတဲ့ကျွန်တော်ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ပေါ့ဗျာဒီလိုတားဆီးမှုတွေဖန်ဆီးတွေဟလာဟိုဟိုဒါဒီလိုအားဆီးဥပဒေတွေကိုဘယ်လိုရှောင်လဲလဲဆိုတော့သူတို့ကဟုတ်ကဲ့တော့များစွာလို့အပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်တဲ့ကြောင့်မလို့အစိုးရအစ်စ်နေလဲဟိုဒီလောကကြီးတစ်ခုလုံးကိုမပြည့်ပြည့်သေးတာဖြစ်လို့တကယ်ကိုစီးပီးပိုင်ပိုင်တစ်ခါလဲဟိုပိုင်ပိုင်နိုင်နိုင်ကြိုက်တွေဖို့ဟိုလုံးဝမလွယ်ဘူးကြာအဲ့တော့သူတို့နေနေလဲတေးစာပြေလာပြီးတော့ကြိုက်တွေဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းကကြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့မဖြစ်လို့လက်စားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ခါကလည်းကုစားမှုတွေလုပ်ပေးဖို့လိုအပ်တယ်ကျွန်တော်တို့ဒီကစီးသူလူထုအပိုင်းပေါ့နော်စီးသူလူထုကလက်ပေးတဲ့အဲ့တော့ကိုလုံငန်းကိုကြားတဲ့အရင်ပြီးခဲ့တာမတမာဒီနဲ့မပြည့်စုံတဲ့ဆော်ရဲစာတန်းနေနဲ့ဟိုပြီးတော့ဆက်စားပြီးခြင်းပေါ့နော်အဲ့လိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်တို့ပြည်သူလူထုကလည်းအရေးကြီးဆောင်ရွက်မှုစင်တာပေးမှုတွေလိုနေကြ။ဒါဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ထိုးဖောက်ပါရမယ်။ဒါဆိုတော့လက်ခုပ်လိုပဲကျွန်တော်တို့ကတစ်ဖက်တည်းမီတာပေါ့။တစ်ဖက်မှမီတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးလုပ်ဖို့ဆိုပြီးတော်တော်လေးကိုဟိုစင်ကြီးဆဆနဲ့ဟိုလေ့လာပြီးတော့တော်တော်လေးကိုဘတ်ဆုံတောင်းဆိုအောင်နေပြီးတော့အားထုတ်ဖို့လိုပါတယ်။ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုတီရဆွေးနွေးပြတာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုရင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတီဦးတော့လှည့်ပေးချင်တာတော့ကျွန်တော်တို့ဒီရန်ပြဲမျိုးကဦးစောလင်ဖြစ်ပါတယ်ဦးစောလင်ရဲ့သဘောထားလဲဆွေးနွေးလို့မေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဆရာဦးလင်းတန်းကိုကျွန်တော်တို့မေးချင်ပါတယ်ဒီစင်နံဘနာဝန်ကြီးကအာဂရိလေစာမှုနဲ့ဟိုဆစ်ဆင်းနေတော့ပဲနှုတ်ထွက်သွားတယ်ဆိုတာသိရတယ်အဲ့နှုတ်ထွက်သွားခြင်းဟာသမဏအမင်းရဲ့နဲ့နှုတ်ထွက်သွားတယ်ဆိုတာသိရတယ်။ဒီသမဏအမင်းကဒီလောက်အဂတိလက်စားမှုတိုက်ခိုက်နေတဲ့ဝန်ကြီးတစ်ပါးကိုနှုတ်ထွက်ဖွင့်ပေးလိုက်တာ။အာတရားဥပဒေစိုးမိုးရေးကိုစောင့်ချစ်ဖြစ်နေတာလေ။အဂတိလက်စားမှုကိုပုံမပြီးတော့အတန်ကြီးတာဖြစ်တယ်။ဒါကြောင့်ဆိုကျွန်တော်မြန်မာနိုင်ငံမှာအရင်ယူမှုစုပိတံပဲပေါ့ဗျာ။စုပိတံပဲဆိုရင်မရှိလို့အဲ့အဂတိလက်စားမှုကတိုးပွားနေရတာ။ဟိုလာကလုံလောက်အောင်ပြလိုက်လို့ရှိရင်အဲ့ဒီလိုက်စားမှုပျောက်သွားမယ်ဆိုလို့ရှိရင်ပင်းရစေရတဲ့ဝင်ကြီးကဒီလိုပါချစ်လို့လောက်တာလေအာစုပိတံတဲ့စနစ်နဲ့တက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်နှုတ်ထွက်ခွင့်ပေးတဲ့သမဏကရောအဲ့ဒီဥပဒေကိုချိုးဖို့ရမရောက်ဘူးလားလို့ရှိရင်ဒါလည်းထူလာမေးနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုဆရာဦးသိန်းတန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့ကျွန်တော်လည်းရေဝီရနားလေတလောက်ကတော့ဟိုသမရကတော့သူကျင်ညာချက်အရာဆိုလို့ရှိရင်တော့သူနှုတ်ထွက်ခြင်းတဲ့အတွက်နှုတ်ထွက်ခွင့်ပြုရဆိုပြီးသမရက ဟိုပြောတာပဲရှိပါတမနာထွက်ပါဆိုပြီးပြောတဲ့လူတော့ကျွန်တော်တို့နားမလဲဟိုကျွန်တော်တို့သဘောပေါက်မထားပါဘူးခင်ဗျာအော်ခဏဒါနဲ့ပတ်သက်လို့ဦးသိန်းတန်းကိုမေးမယ်ဆိုရင်ဦးသိန်းတန်းတယ်လီဖုန်းလိုင်းကျွန်တော်တို့ပြတ်သွားပါတယ်ကျွန်တော်တို့ပြန်ပြီးဆက်သွယ်ဟိုစူးစမ်းကြည့်ရမယ်ဆိုတော့ဒီဦးစောလွင်ရဲ့မိကုံကိုကျွန်တော်တို့ဦးသိန်းတန်းဦးနဲ့ဆက်သွယ်လို့ရတဲ့အချိန်ကျကျွန်တော်တို့ပြန်ပြီးတော့ဟိုမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုအလှည့်ပေးချင်ပါတယ်သူကတော့စင်ကူနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမေးမြန်းချင်တာရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပေါ့ဗျာဒါပေမဲ့ကျွန်တော်အမြင်ပြောရရင်တော့ဥပဒေနဲ့တင်မလုံတော့ဘူးဗျာဥမာတစ်ခုဆိုပါစို့ဟိုတနေ့ဖြစ်တဲ့ကွန်တိန်နာနဲ့ဟလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟောပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်မယ်ဆိုလို့ရှိရင်ဒီ X-ray နဲ့ပဲစစ်တာပါပဲဆိုတဲ့တော့ X-ray တစ်ခုဟိုဆိုလို့တဲ့တော့ equipment ပေါ့ဗျာကျွန်တော်တို့အတိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပံ့ပိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥပဒေရဲ့သဘောပေါ့နော်ဟိုဥမာတခုဗမာနိုင်ငံမှာရှိတယ်ပေါ့မိန်းကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မောင်ရိတ်ခေါ်တဲ့ဥပဒေမျိုးပေါ့နော်အဲ့တော့မောင်ရိတ်ခေါ်ရင်လွတ်အောင်ဆိုသူဘာလုပ်လဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥပဒေရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မတင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တင်လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥပဒေရတန်းကြီးယုံနေမကဘူးထောင်းချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ဟောအဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလဲမှုကကိုတီးလဲမှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်မြန်မာနိုင်ငံမှာတော့ဒီလက်ပေးလိုက်ယူမှာတော့တနင်္ဂနွေလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်90ရာခန့်တော့ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝင်းမြင့်တက်လာတဲ့ပိတ်တော့လဲကျွန်တော်တို့ကကြိုးစားပါတယ်ဝင်းမြင့်လောက်ဆောင်တော့ကျွန်တော်ကြိုးစားပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်မြန်မာပြည်မှာနော်နှစ်ပေါင်းများစွာခောက်ရကျိုးနေပါတယ်ခင်ဗျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းမြင့်လောက်ဆောင်တော့ကျွန်တော်အများကြီးတင်တယ်နောက်တော့ကျွန်တော်လည်းဆက်လက်ပြီးတော့နော်ဖောက်ကြည့်သားမှာဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ကိုတိလက်မှုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့ဆော့ဆော့ဦးစောလွင်ရမ်းမြမ်းမျိုးကမိကုန်းတစ်ခုဆရာဦးသိန်းတန်းကိုရည်ရွယ်ပြီးသူကမေးသွားပါတယ်သူကတော့ဒါပေမဲ့သူမေးတဲ့မိကုန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုနားလည်မှုလွယ်နေလားတော့မသိဘူးဒီဟိုမချသေးရင်ဒီနှုတ်ထွက်သွားတဲ့ဝင်းကြီးနှုတ်ထွက်သွားတဲ့ကိစ္စနော်စီမံပဏာဝင်းကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့သူကတမနာထွက်ခိုင်းလို့သူကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့သူကကောက်ချက်ဆွဲတော့ဒါကဒီအပြစ်ရှိတဲ့လူတယောက်ကိုယာလူကနေထွက်သွားဖို့ဟိုဟိုတမနာအမိန်ပေးလိုက်ခြင်းအပြင်ပေါ့လေဒီလူဟိုဟာလည်းပဲလှုပ်ပြီးတော့အေးအေးယူမခံဘဲနဲ့လှုပ်ကထွက်ရုံလောက်ပဲဆိုတော့ဒါကလှုပ်တဲ့ဟိုလူမာရောဒီအလုပ်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးတဲ့လူမာရောဟိုတာဝန်မရှိဘူးလားဆိုတဲ့သဘောမျိုးသူကကောက်ချက်ဆွဲပြီးမေးသွားပါတယ်ဆရာဦးသိန်းသိန်းဒါနဲ့ပတ်သက်လို့ဟိုသူကနားလည်ထားတာနည်းနည်းလေးလွဲကောင်းလွဲနေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ကဆရာဦးသိန်းသိန်းကိုလည်းဆွေးနွေးစေချင်တာအခုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာမြန်မာနိုင်ငံမှာဒီလိုစုပေးတံပေးဟိုလောက်တာမျိုးလောက်ရမျိုးမရှိဘူးဆိုတဲ့အမြင်တွေရှိပါတယ်ဒါကြောင့်လဲအားရလိုက်စားမှုတွေမထိရောက်တာဆိုတဲ့အမြင်မျိုးတွေရှိပါတယ်ဆိုလိုတာကတော့တချို့ကဟိုလက်ပိတ်လိုက်ယူမှုတကယ်ကြီးရင်းမာတွေဖြစ်တဲ့အရေးယူတာလည်းမရှိဘူးဟိုနောက်ဆုံးလုံအောင်ကျော်အလုတ်ထွက်တာလောက်ပဲရှိရဆိုတဲ့အမြင်မျိုးတွေလည်းရှိနေစရာဒါတွေကတော့ဒီတရားဥပဒေစုံမရေးရှုတော့ငါပဲဖြစ်ဖြစ်ဒီအချင်းပြက်လက်ချစားမှုတွေတက်ပြက်ရင်းမာပဲဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်လို့ဆရာ
ဆိုနိုင်တာပေါ့ဗျာအခုဒီသူကစီမံပါတယ်ဝင်ကြီးထွက်တဲ့ကိစ္စကတော့ तू ကသမရစီမှာသူကနှုတ်ထွက်ခွင့်တောင်းထားတာဆိုတော့သမရခွင့်ပြုလိုက်တယ်ဆိုတဲ့အညီသားပဲကျွန်တော်တရားဝင်ပြရတာပေါ့နော်ဟိုချက်နဲ့ချင်းကျွန်တော်မသိရတော့အဲ့ဒီပုံမှာတော့ဖတ်ချက်ပြုကိုခဲရင်းပါတယ်ဒါပေမဲ့ခုနကလို့ကျွန်တော်တို့အမျိုးသားပြည်နယ်တင်ပြရေးမှာဒီတိကြိုက်မှာဆိုတဲ့တက်ဆိုတော့ချမ်းသာတဲ့ကိစ္စတွေရှိတယ်ဗျအဲ့ဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်တင်ပြရေးကတခိုးတွေမပါဘူးနော်ဒီယုံကြည်နိုင်မှုဖောက်ပြတဲ့လူတွေမပါဘူးနိုင်ငံကြီးပြဿနာတွေရဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့ မျိုးသားပြည်နဲ့တင်းနေရရေးယူမဆောင်နိုင်ပေမဲ့တိုင်းပြည်ဘန္နာတွေခိုးဖွဲ့သွားတဲ့လူတွေကိုအမေလင်းပစ္စည်းတို့တုံးဆဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရေးယူဆောင်နေတယ်။ထောက်ပြည်သူတွေအဲ့ဒါကိုမကြည့်ကြတာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန္နာထောင်နဲ့ချီတဲ့ပတ်စံတွေကိုအာဒီကိုပိုင်းပတ်စံကြားနေတာပဲ။ဟောတုံးဆဲသွားတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်နဲ့တင်းနေရပြန်လက်ခံရတဲ့ကိစ္စတွေ။အမျိုးချင်းကျုံးတို့ကိစ္စမျိုးတွေပေါ့ဗျာ။တိုင်းပြည်ရဲ့ဘာသာလေးမျက်နှာဆုံးရှုံးနေတဲ့ကိစ္စလေးဒါတွေကတော့အမျိုးသားပြည်နယ်ပြည်နယ်ကြီးနဲ့ပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးကဘယ်သူမှလည်းကာကွယ်ရမှာမဖြစ်ပါဘူးကိုယ့်ပါတီတွေကတခိုးခိုးသွားတဲ့ကိစ္စအတွက်တော့ခုခံမှာမဟုတ်ဘူးအဲ့ဒါတွေကတော့အရေးယူဆောင်တင်တယ်တိုင်းပြည်မျက်နှာတဲ့ကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးရှုံးစေသူတွေကိုပြစ်မှုကြောင့်ရအရေးယူဆောင်ဖို့လိုးကိုလိုတယ်အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးလည်းဖြစ်မှာမဟုတ်ဘူးတရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်
โอเคเสี่ยอูตินเอาซื้อนี่พี่ล่ะเจซูบาเราที่ซื้อนี่บัวด้วยกูสาตะชุบไปปูท่าชื่อตัวก็ที่ Facebook ก็นี่ไปปูท่าสาตะชุบแล้วจั่นนี่บาได้แมสสมพัดๆไปบ่าวครับ
โอเคบาရှင်แมทรีဆိုတဲ့အကောင့်ကတော့ NND ဆိုရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လဲတင့်မြက်ရေးမူကြောင့်လားမသိဘူးစစ်အာဏာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအမျှဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြက်လက်စားမှုဗီဒီယိုအပေါ်မှာလည်းထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလည်းအားကိုးရမယ်ဖြစ်ပြီးတော့ယနေ့အထိအကျင့်ပြက်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအလုံးမှာအာဏာတွေနဲ့ချင်းချောက်ပြီးတော့မပြတ်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်မှုအတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်ခွင့်အများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအကြမ်းတိုက်ဖြတ်ရေးမှလည်းစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဘူးတဲ့ဒါကြောင့်မလို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လွင်ဦးရေ
โอเคဒါတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာတော့ဒီအားရလိုက်စားမှုတိုက်ဖြတ်ရင်းနဲ့ပတ်သက်လို့ဒီထင်းသားမြင်သာကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတီယာသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD ဆိုရအားရလိုက်စားမှုတိုက်ဖြတ်ရင်းမှာဒီလိုထင်းသားမြင်သာကိစ္စကြီးတွေမှာအရေးမယူနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေသလားခင်ဗျာ
ဟုတ်တယ်ကွာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD ဆိုရကတကယ်ကိုလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကွာဆိုတော့ဒီကျွန်တော်တို့ဘီရိုကရက်တစ်မက်ကနီဇမ်မှာချိနေတဲ့ပြဿနာတွေကိုသူကဟိုကောင်းကောင်းရေချာချာအဲနည်းနည်းဆိုင်ဆိုင်နားမလဲတာဖြစ်တဲ့အတွက်ကြောင့်မလို့ဘယ်လိုကာယမမ်းမတိဖြစ်နေတာဒါကြောင့်လဲဟိုဟိုကျွန်တော်ပထမတင်ပြခဲ့သလိုပဲအတိုင်းစားနေတစ်ဆင့်သူကပြဿနာတွေကိုဟိုစောင့်ကြည့်နေတဲ့သဘောတိုင်းစားနေတစ်ဆင့်ပြဿနာတွေကိုရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တက်တက်ကျွန်တော်တို့ဒီလုံနေတဲ့လူတွေကိုဟိုနယ်ပယ်တစ်ခုထားပြီးတော့ဟိုလုံရင်အတိုင်းမခံအောင်လုံဆိုတဲ့သဘောမျိုးအဲ့တော့ဟိုမိပေါင်းထိုးပြလို့ဒီဂျန်တာလို့လည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုတ်ချင်တယ်အဲ့တော့အစိုးရအနေနဲ့ Green Government ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်မှာတန့်စင်တဲ့အစိုးရရဲ့ Data Education အော်လာဟိုလုတ်တဲ့အစိုးရကရဲ့တော့ဖြစ်နေတယ်တိုးတိုးလုတ်ဖို့လုတ်ဖို့လို့လုံထုံးလုပ်ဒီတိုင်းမှာအားနည်းပြစီတယ်နောက်တစ်ခါလုတ်ရင်းတော်များများကတော့ပြောပြလို့ပေါ့နော်ဒီတက်တော်ကလည်းကျွန်တော်တို့ဒီစီးပွားရေးလုတ်တဲ့တိုင်းပြီးဖြစ်နေတယ်ဒီတိုင်းပြီးမှာအဲ့တော့ဒီဘဝရုံနဲ့တတော်များများလည်းအလားဆက်ဆက်နေကြတဲ့အခုဒီပုံကလေးရတဲ့ဆက်ဆက်တယ်ကျွန်တော်တို့ဒီအစိုးရနဲ့ဆက်ဆက်တယ်တက်နဲ့ဆက်ဆက်တယ်ဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတစ်ခုကိုလိုက်လိုက်တာနဲ့နောက်ဆုံးတကယ်ကိုဟိုအင်္ဂလမကြီးပါတဲ့ဌာနအတူနဲ့သွားချိန်မိရဆိုရင်ဒီလိုက်နေတဲ့ဟလာအဖွဲ့စည်းတွေဟလာတိုင်ကျင်တဲ့အဖွဲ့စည်းတွေအနေနဲ့ကအကြိုက်တွေအခက်သွားတာမျိုးတကယ်အချက်အလက်ကိုရအောင်လုပ်ဖို့အဖြစ်အဖြစ်တင်ရတာမျိုးအဲ့လိုတင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီတပ်တွေတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့ဒီလိုဟာမျိုးတွေကိုမရှိအောင်ဘလို့ဒီဟာကြကြကင်ကြွယ်မလဲဟလာကျွန်တော်တို့ဒီသက်သက်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလာရှာပေဖန်ကြီးတာမျိုးပေါ်ထုတ်ဖန်ကြီးတာမျိုးတကယ်လည်းလည်းစုဆောင်ပြီးဖန်ကြီးတာမျိုးတိုင်စားမမဟုတ်ပဲနဲ့ပေါ့နော်ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တတ်တဲ့ဟလာဒီလိုအကြံဖန်လုပ်တတ်တဲ့နေရာတွေအားလုံးကိုတို့တို့ပြအောင်သွားဖို့ ဆင်ဦးဝဆရာကြီးတင်ပြသွားသလိုပဲကျွန်တော်တို့စက်ကိုအခြေခံတဲ့ဒီလိုအခြေခံတဲ့စက်ကိုအခြေခံတဲ့စနစ်တွေအသာဆုံးကိစ္စတွေစက်တွေအရေးသေးနေလို့လူတဲ့ကိစ္စတွေရှိတယ်မလေးစားဟိုကျွန်တော်ရောက်သွားတဲ့အဖြစ်တမင်းတွေကိစ္စမှာဆိုလို့ရှိလို့ရှိလို့ချင်းကျွန်တော်တို့ဒီသင်းမောတွေကွန်တိန်နာတွေကိုကျွန်တော်တို့ဆောက်ဖြတ်တဲ့ဈေးလာပြီးတော့တခါစာဖိဖန်းစီနဲ့ကျွန်တော်တို့ဒီဝင်ဝင်နဲ့အင်အားမလုံးလောက်တာတွေစက်ပစ္စည်းအားနေတာတွေအများကြီးရှိတယ်ဆိုတော့ဘတ်ဆုံပေါ်တော့ကျွန်တော်တို့လောက်ဆရာအများကြီးရှိတယ်အဲ့တော့ဟိုအထူးအနေနဲ့လည်းအပြတ်တည်းရှိပါတယ်တိတော့တကယ်တာဝန်ယူပြီးတကယ်အကူအညီပေးနိုင်တယ်ကျွန်တော်တို့အဝင်နဲ့ဟောင်းနေကျွန်တော်တို့ဒါအောင်နားလည်တယ်တကယ်ဟိုလေဟိုပူးပေါင်းပါဝင်ပြင်တယ်ကျွန်တော်တို့ဝင်နဲ့ဟောင်းနေဒီညနေပေါ့တော့ဝင်နဲ့ရဲ့ဒီလောကကြီးတစ်ခုလုံးကိုဘာလို့ရဘာလို့တော့မယ်ဆိုတာသိရင်ဝင်နဲ့ဟောင်းနေကျွန်တော်တို့ပြေချတာသင်္ကန်းကိုဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့လိုက်နံပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဖမ်းမအောင်ရမှာကြ
โอเคเจซุบา
โอเคโอเคลูอัดเดลูเต็มมาเลยโอเค
โอเคสอเสี่ยวอูเต็นแท้ก็เลยเมเจมาเราดิอะกุส่วนดิอาริไลซ้ําหมู่ตัดเพชรคอมมิชชั่นโลภွယ်ซี้မျိုးดิภွယ်ซี้ท่าได้ส่วนเหมือนเลยเวโหตะเกออานาชื่อเยตูดิไม่หุตาลงยอส่งซ้ําสิซี้ในเนี่ยฉินนี่မျိုးอ่ะชื่อเยล่ะเสี่ย
เราจนฉินเนี่ยไม่ชื่ออูยะเราจนเราว่าโหคุ้ยไม่ย้ายกินคุ้ยคุ้ยฉินเนี่ยน่ะอี้อ่ะเลยสุดแล้วอีดาမျိုးอ่ะแกนยောက်เออไอ้ด่าမျိုးดิอ่ะผิดนี่ดิตะเกอก็เราเราว่าอาริไลซ้ําหมู่เนี่ยปัดตะลุชินเนซี้ไม่ชื่อติဒုလူကျူတို့ကျူတို့ကျူတို့လည်းရေးယူရမယ်ဆိုတော့အဲ့ဒီအကြမ်းမျိုးပေါ့ဗျာဒါသမရအကင်တွေ့နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ခွဲစည်းဝေချာပရိပုံမှန်58ကာကြီးနဲ့199ကာကြီးဟာသမရအထုတိတ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအဖွဲ့စည်းရဲ့အကြီးအကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကင်တွေ့ပြီးတော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဌာနကဖြစ်ဖြစ်တိုင်းပြည်ရဲ့အကျိုးစီးပွားကိုပြည့်စည်အောင်အလွဲသုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုကျိုးအတွက်သုံးတယ်ဆိုရင်ရေးယူရရမယ်ရင်းယူရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီဝန်ချောင်းတွေက2008ပေါ်စီဝန်ချောင်းတွေကသမရကိုအာနှင်းထားတဲ့အာဏာတွေဖြစ်တယ်။အဲ့ဒီအာဏာတွေရေးရဲသုံးပြီးတော့ကျွန်တော်တို့ဒီလက်ပေးတာယူမှုတွေနှိမ်နှင်းရမယ်။အဲ့တော့အဲ့ဒီခါမှလည်းဘယ်ပေါ်စီကမှဝင်ပြီးဟာဒီတခိုးတွေကကျွန်တော်တို့ထက်မှရေးမယူပါနဲ့လို့ပြောမပြောရဲပါဘူး။ဟု
တ်ကဲ့
။ဥလိစိုးမိုးမှုအပိုင်းကိုတကယ်ကံကြွယ်သုံးဆွဲနိုင်မှုပဲလို့လည်းကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးဝတ်တက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှင်းနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုတွေလက်စားမှုတွေကအခုချိန်ထိကိုရှိနေသေးပါအဲ့လိုအဂရိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံလောက်တဲ့လာစာမရှိတာဒုတိယအတွက်တနေ့ဝင်ငွေနဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့ဆိုင်ရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရောက်လောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စေနဲ့ဆိုတော့မြန်မာစကားပုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောရမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်တိန်ရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတာတဲ့စည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအရေးယူခြင်းမရှိလပိတာကိုလက်ခံထားသူတွေကိုထိရောက်စွာရေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါင်းဆန်းစကြီးပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမရာကြီးဦးဝင်းမြစ်ကကြကြမမတ်နဲ့ထိတိရရောက်ရေးယူသွားမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအဂတိကင်းစင်တဲ့နိုင်ငံတနိုင်ငံဖြစ်လာနိုင်ပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဒါတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူရဲ့စာပါကျွန်တော်တို့ဒီဟိုဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကမ္ဘာတဝန်အချင်းပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ Transparency International ရဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်လည်းကျွန်တော်မြန်မာနိုင်ငံအဆင့်နိုင်ငံပေါင်း180မှာအဆင့်130မှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်တကယ်တော့ဒီတိုင်းပြည်ရဲ့ချမ်းသာတာနဲ့မြတ်ကြောရမှုတွေမြတ်မြတ်တရခံစားရတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအားရလိုက်စားမှုတွေရော့လာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တလုံးချမ်းလဲမချမ်းသာကြော်ရတာတွေကလည်းမျက်မျက်တတာမရှိဘူးဆိုတော့အားရလိုက်စားမှုတွေပေါ်နေရလည်းဖြစ်ပါတယ်ဆိုတော့ဟိုလက်တလုံးအခြေအနေမှာကျွန်တော်တို့တိုင်းပြည်ကလည်းမချမ်းသာဘူးကြော်ရမှုတွေကလည်းမျက်တလာတဲ့အချိန်ထိထိုင်ဆောင်နေလို့ကလည်းမဖြစ်တော့အားရတိုက်စားမှုတွေရော့ပါရေးဆိုရင်အခုလက်တလုံးမှာအရေးကြီးလုံလဲလုံနိုင်မယ်ဖြစ်လဲဖြစ်နိုင်မယ်နီးလန်းနေဆိုရင်ဘာတွေများရှိမလဲကိုတရားသွေး
ဒီကြတော့ဗျာလောစင်မှာဆိုတော့ကျွန်တော်ပြောတဲ့ဟာကိုပဲကျွန်တော်ပြန်ပြီးတော့ဟိုကောက်ပါလိမ့်မယ်ဟိုအခုကျွန်တော်တို့ဒီအဂရိတိုက်လိုက်တိုက်ကျွန်တော်တို့အဂရိတိုက်ဆောင်မှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့အဖွဲ့ကြီးရဲ့ကျွန်တော်တို့တောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်တင်ပြီးဖို့လို့လေသူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေပြဋ္ဌာန်းပြီးဖို့လို့လေနောက်တစ်ခါ ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ဗောနော်ကျွန်တော်တို့နားလည်တာဟလာဟိုတနေ့ကဒီကရှင်းနေမဲ့ပေါ့စာတုံးလုံးကပြောသွားတယ်သူတို့ဒီနဲ့လောကဒီဒီကျွန်တော်တို့ဒီအတင်းတက်ဒီခြားစားမှုတွေနဲ့ပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့စာတုံးလုံးကသိပြီးတော့တော့ပိုင်ကိုမရှိတော့ပဲတဲ့သူကပြောတယ်အဖွဲ့အပြစ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတာဟာလို့ရှိရဲဆိုတော့ကျွန်တော်အမြင်ပြောရရင်တော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေဆိုးနေတယ်အာပြည်သူလူထုအတန်ကိုကျွန်တော်နားထောင်လာလက်ရှိမယ်ဆိုတော့အဖွဲ့စည်းတွေကနေပြီးတော့ထိုးဖောက်ပြီးတော့ data စုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ဘယ်လိုနည်းတွေနဲ့အကျဉ်းသက်ခြားစားမှုတွေလုပ်နေတဲ့စီးပွားဖြစ်နေတယ်ဟလာအကြံဖန်လုပ်နေကြဆို
တော
့မတရားအဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြောရင်ကျွန်တော်တို့operation တွေကိုလုပ်လို့ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်ဒီမှာဆိုလို့ကျွန်တော်တို့ကြားလေတာကဟိုဘယ်တယောက်ကိုဖမ်းလိုက်ပြီးတော့အသေးတန်းပေးလိုက်တယ်တရုတ်ပါဆိုလို့ရှိတယ်ဆိုလို့ရှိတယ်ကျွန်တော်တို့ဖမ်းလဲဖမ်းရမယ်စာဖွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပိတာတာကျွန်တော်တို့တခါလေအပြစ်ပေးဒီပြည်အပြစ်ပေးမှုတွေလည်းလုပ်ရမယ
်ပါဝင်ဆွေးနွေးပေးတဲ့ဦးတရားသွေးဦးသိန်းတန်းကိုယ်တိုင်ပါဝင်သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ